တရုတ်နိုင်ငံနဲ့အနီးကပ်ရင်းနှီးတဲ့ဆက်ဆံရေးတည်ဆောက်လာခဲ့တဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေးကအခုတော့အဲ့ဒီဆက်ဆံရေးမှာအကန့်အသတ်တစ်ခုထားရှိလိုက်ပြီဖြစ်ပါတယ်။ပစိဖိတ်ကမ်းလွန်မှာတရုတ်ရဲ့လှုပ်ဆောင်ချက်တွေကိုကန့်သတ်လိုက်တယ်လို့ပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပြင်မှာဆောက်လုပ်ရေးလုပ်ငန်းတွေထပ်မလုပ်ဖို့လည်းပြောလိုက်တာပါ။ VOA သတင်းတော့ Ralph Jennings ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
သမရဒူတာတေးဟာ2016ခုနှစ်မှာဖိလစ်ပိုင်နိုင်ငံကြားရေးမူဝါဒကိုအပြောင်းအလဲလုပ်ပြီးတရုတ်နဲ့မဟာမိတ်ဆက်ဆံရေးတည်ဆောက်ခဲ့တာပါ။တရုတ်ကလည်းအပြန်အလှန်အပြင်ချေးငွေနဲ့ထောက်ပံ့ငွေတွေပေးတယ်လို့ရင်းနှီးမြှုပ်နှံမှုတွေလုပ်ခဲ့တာပါ။အခုတော့ Philippines Rice လို့ခေါ်တဲ့ရေအောက်ကုန်းမြစ်မှာပြည်ပရေရင်တွေစူးစမ်းရှာဖွေတာတွေကိုဆက်ပြီးခွင့်မပြုတော့ဘူးလို့ဖေဖော်ဝါရီလ6ရက်နေ့ကပြောပါတယ်။အဲ့ဒီနေရာဟာမနီလာမြို့တော်ရှေ့မြောက်ဘက်လူစုံကျွန်းကမ်းလွန်ကတယန်ဇာတပေါ်ကျွယ်ဝနိုင်ခြေရှိတဲ့ရေအောက်ကုန်းမြစ်မှာအဲ့ဒီနေရာမှာတရုတ်တို့စူးစမ်းရှာဖွေဖို့အရင်လကရော2016ခုနှစ်နှောင်းပိုင်းကပါသမ္မတဒူတာတေးကခွင့်ပြုခဲ့ပါတယ်။တောက်ကြနေမှာတော့ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးကနှစ်ဖက်လုံးကပိုင်တယ်လို့ပြောထားတဲ့တောင်တရုတ်ပင်လယ်ဒေသတွေပိုင်းမှာနှစ်နိုင်ငံပူးတွဲစူးစမ်းရှာဖွေရေးဆွေးနွေးနေတယ်လို့ပြောပါတယ်။2002ခုနှစ်ကရထားတဲ့နိုင်ငံစုံသဘောတူညီချက်ရလူမနေတဲ့နေရာတွေမှာတိစောက်ရေးတွေမလုပ်ဖို့ဆွေးနွေးပွဲမှာတရုတ်ကကတိပြုခဲ့တယ်လို့ဖိလစ်ပိုင်နိုင်ငံသားရေးဌာနကဖေဖော်ဝါရီလ14ရက်နေ့မှာပြောပါတယ်ဒီလို့ဆောင်ချက်တွေဟာဖိလစ်ပိုင်ကပိုင်တယ်လို့ပြောထားတဲ့ပင်လယ်ရေပြင်ကိုတရုတ်ကသုံးနေတဲ့ပေါ်အစောပိုင်းကသမရဒူတာဒီသဘောတူထားတာကနေပြောင်းသွားတာကိုပြနေတယ်လို့ဖိလစ်ပိုင်နိုင်ငံဒိုလဆယ်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်အန်တိုနီယိုကွန်ထရစ်ကပြောပါတယ
် giving us all this aid and loan etc and then at the same time you are like keeping us behind
ဒီချင်းဝေးစားတာတွေကျွန်တော်ကိုပြပြီးတစ်ချိန်တည်းမှာကျွန်တော်ကိုနောက်ကျကြံရစ်အောင်လုပ်နေတာကလက်ခံနိုင်စရာမရှိပါဘူ
း Benham Rice လို့လည်းခေါ်တဲ့ Hector 73သန်းအကျယ်အဲ့ဒီကုန်းပြင်မြင့်ဟာတောင်တရုတ်ပင်လယ်အပြင်ဘက်နာသမုဒ္ဒရာရေမြင့်နယ်ပင်အောက်35မီတာအနက်လေးမှာရှိနေတာပါအဲ့ဒီကုန်းပြင်မြင့်ကိုဖိလစ်ပိုင်ကပိုင်တယ်လို့တင်ပြတောင်းဆိုတာကိုကုလသမဂ္ဂကော်မရှင်က2012ခုနှစ်မှာအတည်ပြုပေးခဲ့ပါတယ်။ပူးတွဲစူးစမ်းရှာဖွေတာကနေတွေ့ရှိချက်တွေနဲ့ရလဒ်တွေကိုမျှဝေဖို့အတွက်ရှင်းလင်းတိကျတဲ့သတ်မှတ်ချက်တွေထားပြီးဒူတာဒေးအစိုးရအနေနဲ့တရုတ်နဲ့ဆက်ဆက်ညှိနှိုင်းတဲ့လို့တိုင်ဝမ်မဟာဗျူဟာသုတေသနအသင်းကအရှိအာရှရေးရာကျွမ်းကျင်သူ Fabrizio Bozzato ကပြောပါတယ်
။ The Filipinos should find a way to have the Chinese sharing
တွေ့ရှိချက်တွေနဲ့အချက်လက်တွေအားလုံးကိုတရုတ်ကသူတို့ကိုမျှဝေဖို့အတွက်ဖိလစ်ပိုင်အနေနဲ့နီလန်ရှာသင့်ပါလေ။ဘာကြောင့်လဲဆိုတော့အရေးကြီးတဲ့အချက်လက်တချို့ကိုဖွက်ထားဖို့တရုတ်ကဆုံးဖြတ်နိုင်ချေအလားအလာရှိနေလို့ပါ
။ဖိလစ်ပိုင်ကပိုင်တယ်လို့ပြောထားတဲ့ရေပြင်မှာတရုတ်လုထားတာတွေကကောင်းကောင်းတိုးတက်မှုရထားပြီးဖြစ်တာကြောင့်ရေရောက်ကုန်းမြစ်မှာစူးစမ်းရှာဖွေတာတွေမလုပ်ဖို့ဖိလစ်ပိုင်ကအခုကန့်သက်လာတာကိုတရုတ်ကအထူးတလဲကန့်ကွက်တာမျိုးအဲ့ဒီနေရာတွေကိုတရုတ်နာမည်ပေးတဲ့ပေါ်ကန့်ကွက်တာကိုတုံ့ပြန်တာဒါမှမဟုတ်တောင်တရုတ်ပင်လယ်ထဲမှာနောက်ထပ်တိစောက်ရေးတွေလုပ်ဖို့ပြောဆိုတာမျိုးတွေလုပ်မှာမဟုတ်ဘူးလို့ယူဆကြတဲ့လေလာသူတွေထဲမှာဖိလစ်ပိုင်တက္ကသိုလ်ဒီလီမန်နေမီကနိုင်ငံရေးသိပ္ပံပါမောက္ခဟာမန်ခရက်တ်လေတဝူအပါဝင်မှာ
I suspect that they're not going to be upset. This might be something that they
တွေမကြင်မနဲ့ဖြစ်မယ်လို့ကျွန်တော်မထင်ပါဘူးဒါကသူတို့နားလည်နိုင်တဲ့အခြေအနေတစ်ခုဖြစ်နိုင်ပါတယ်ကျွန်တော်သံသယရှိရာကအနည်းဆုံးတော့ဒီအချိန်မှာသူတို့လိုအပ်တဲ့တဲ့ကအများစုကိုသူတို့ရရှိပြီးပြီဆိုတာပါပဲ
တရုတ်ဘက်ကစိုးရိမ်မှုတစ်ခုခုရှိနေမယ်ဆိုရင်ပြေလျော့စေဖို့အတွက်တရုတ်နဲ့ခိုင်မာတဲ့ချစ်ချည်ရင်းနှီးမှုဆက်ရှိနေတယ်ဆိုတာကိုတနင်္လာနေ့ကမနီလာမြို့တော်တရုတ်ဖိလစ်ပိုင်စီးပွားရေးအသင်းမှာသမ္မတဒူတာတေးကပြောခဲ့ပါတယ်ရင်းရင်းနှီးနှီးနဲ့ရင်းရင်ကြေးကြေးပဲကျွန်တော်တို့ပြောရမှာပါရေရက်သင်းမောတွေနဲ့ကမ်းခြေဆောင်တက်တွေတွားပြီးတနတ်တွေတွားမြောက်ပြလို့မရပါဘူးဒီကနေ့မှာအဲ့ဒါကိုလုပ်လို့မရပါဘူးဒါကလက်တွေ့မကြတယ်လို့မှန်ကန်မှုလည်းမရှိပါဘူးလို့သမရဒူတာတေးကပြောပါတယ်ခင်ဗျာ